မြန်မာနိုင်ငံမှာအခုကျင်းသုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လူတိုင်းပြောလာကြပါတယ်။အဓိကနှစ်ချက်ကတော့စစ်တပ်ရဲ့အခန်းကဏ္ဍနဲ့တိုင်းရင်းသားအခွင့်အရေးကိစ္စဖြစ်တယ်ဆိုပြီးလူတိုင်းကပြောနေကြပါတယ်။ဆိုတော့ဖွဲ့စည်းပုံဥပဒေဆိုင်ရာပညာရှင်တူဦးအနေနဲ့ Professor William ဆက်သဘောထားလဲကြားပါစေခင်ဗျာ
။ I think for Burma's peace and prosperity it is desperately important to change the constitution now.And to change it along exactly the dimensions you were describing, the military is far too powerful. The military should always be honored.
Okay, well, မြန်မာနိုင်ငံညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲရေးရာအခုခါမှာအထူးအရေးကြီးလိုအပ်နေပါတယ်။ခင်ဗျားပြောသွားတဲ့အချက်၂ချက်ကိုအဓိကပြင်ဆင်ရပါလိမ့်မယ်။စစ်တပ်ကဩဇာအာဏာကြီးမားလွန်းနေပါတယ်။စစ်တပ်ဆိုတာဂုံတီရှိအောင်ထားရှိရမှာပါ။ကျွမ်းကျင်ဝန်ထမ်းကောင်းစစ်တပ်ဖြစ်နေရပါလိမ့်မယ်။သူ့ရဲ့တာဝန်ဟာတိုင်းပြည်ရဲ့ရန်သူတွေကိုတိုက်ခိုက်ချေမုန်းရမှာဖြစ်ပါတယ်။သူကနိုင်ငံရေးကိုစီမံဆောင်ရွက်ဖို့မဟုတ်ပါဘူးနိုင်ငံရေးမှာစစ်တပ်ကဝင်ဆွတ်ဖက်မှုတိုင်းဟာမှားယွင်းဆုံးရှုံးမှုဖြစ်ပါတယ်မြန်မာနိုင်ငံမှာဒီလိုဖြစ်နေတာကိုချက်ချင်းထိုင်နေတဲ့ပြည်ပြင်မှုဆိုတာကတော့မဖြစ်နိုင်ဘူးဆိုတာကျွန်တော်နားလဲပါတယ်ဒါပေမဲ့ဒါကိုပြည်ပြင်မှုကောင်းမွန်တဲ့စတင်ဆောင်ရွက်ချက်တွေကိုတော့ဥစွာလှုပ်ဆောင်ထားတင်ပါပြီစစ်တပ်ဟာဥပဒေပြုလွှတ်တော်မှာ25ရာခိုင်နှုန်းပါဝင်နေခြင်းဟာအဓိကမလိုလားတဲ့အချက်လို့လူအများပြားကယူဆကြပါတယ်ကျွန်တော်မြင်မှာတော့ဒီချက်ကအဓိကမဟုတ်ပါဘူးမလိုလားတဲ့အဓိကချက်ဟာစစ်တပ်ဒီအရက်ပဲအစိုးရအာဏာစဲအောင်မှာမရှိခြင်းပဲဖြစ်ပါတယ်ဆိုတော့သူတို့ကဘသူအမိတ်အာဏာကိုမှမခံယူပဲသူတို့ကသူတို့လှုပ်ချင်တာလှုပ်လို့ရနိုင်ခြင်းပဲဖြစ်ပါတယ်ဒုတိယတစ်ချက်ကတော့ခမည်းပြောသလိုပါပဲတိုင်းသားအခွင့်အရေးပြဿနာဖြစ်ပါတယ်သူတို့ကတစုံတစ်ခုသောအတိုင်းအတာထိကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလိုချင်ကြတာဖြစ်ပါတယ်ဒီချိန်တုန်းကတော့လွတ်လပ်ရေးကြွေးကြော်တာနဲ့ပုံကံတိုက်ခိုက်ခဲ့ရသူတွေရှိခဲ့ပေမဲ့အခုခါမှာတော့ဘယ်တိုင်းသားခေါင်းဆောင်မှလွတ်လပ်ရေးကိုမတောင်းကြဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီနေရာမှာသူတို့အားလုံးကကဘာတလောမှာကြေကြေပြင်းပြင်းဖြစ်နေတဲ့ Federal Snick ကိုလိုချင်နေကြပါတယ်ဒီ Snick ကိုသူတို့လိုချင်တာဟာဒစိတ်တဲ့ဘိုင်းအဖြစ်ကတော့သူတို့ကိုယ်ပိုင်ဘာသာစကားကိုသူတို့ပြောချင်လို့သူတို့ယုံကြည်ရဘာသာတရားကိုသူတို့ကိုးကွယ်ချင်လို့ဒီနေရာမှာနေပြည်တော်ကအမိန့်ပေးညွှန်ကြားတာကိုမလိုချင်ကြလို့ဖြစ်ပါတယ်နောက်ဒစိတ်တဲ့ဘိုင်းအဖြစ်လည်းအခုခါမှာသူတို့ဒေသကထုတ်ယူနေတဲ့သဘောတရားစရတွေကိုသူတို့ချုပ်ကန့်ညင်ကြပြီးအဲ့ဒီကရတဲ့ဝင်ငွေတွေအားလုံးကိုနေပြည်တော်ကိုကြီးပဲမပေးရပဲတချို့တစ်ခါကိုလည်းသူတို့ဒေသတွေသုံးဆွဲချင်ကြလို့ဖြစ်ပါတယ်
ပမဟဝီလျံစ်အဘိမဲဒီလိုဖြစ်အောင်လှုပ်ဖို့ပြုပြင်ဖို့ဆိုတာရောအပြောလွယ်သလောက်အလုတ်ခက်ဖြစ်မနေဘူးလားခင်ဗျာပထမအချက်ဖြစ်တဲ့စစ်တပ်ပြုပြင်ရေးကိစ္စကိုပြောရမယ်ဆိုရင်စစ်တပ်ကဒီလောက်ထိအာဏာကြီးပြီးချုပ်ကန့်လာခဲ့တာခုနကပြောသလိုပေါ့လေလွယ်လွယ်ကူကူနဲ့သူတို့နောက်ဆုတ်ဖို့ဆိုတာဖြစ်နိုင်မှာမလားခင်ဗျာ
Sure so I think the answer to that is yes it will be very difficult there are three basic ways to proceed the first is you could amend the constitution by the process set out in the constitution
မမရဲဒါလောက်ရအင်တာခက်ခဲတဲ့ကိစ္စဖြစ်ပါတယ်ဒီတွေ့လောက်ရမယ့်အခြေခံနည်းလမ်း၃ခုရှိပါတယ်ပထမနည်းလမ်းကတော့လက်ရှိဖွဲ့စည်းပုံထဲမှာပြဋ္ဌာန်းထားတာကိုပြန်ပြင်ဖို့ဖြစ်ပါတယ်ဒီတွေ့လွတ်တော်အမှတ်85ရာခိုင်နှုန်းရဲ့ထောက်ခံမှုလိုအပ်ပါတယ်ဒါပေမဲ့စစ်တပ်က25ရာခိုင်နှုန်းယူထားလို့သူတို့ကဒါကိုဘယ်တော့မှထောက်ခံမှာမဟုတ်တာကြောင့်ဒီနည်းနဲ့ပြင်ဖို့ဆိုတော့ကလုံးဝမဖြစ်နိုင်ပါဘူးဒုတိယနည်းလမ်းကတော့လူတိုင်းပြောနေကြတဲ့ဖွဲ့စည်းပုံဆိုင်ရာညီလာခံတစ်ခေါ်ယူရေးဖြစ်ပါတယ်အဲ့ဒီမှာလူလူကိုယ်စားလှယ်တစ်တွေရွေးချယ်ဆက်လုပ်ပြီးဖွဲ့စည်းပုံအတိအကျကိုပြန်လည်ရေးဆွဲဖို့ဖြစ်ပါတယ်။ဒါကိုဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုတွေအားလုံးကသဘောကျနှစ်သက်ကြပါတယ်။ဒါပေမဲ့လက်ရှိအစိုးရကရောစစ်တပ်ကရောဒါကိုလက်ခံလိမ့်မယ်လို့ကျွန်တော်တို့မထင်ပါဘူး
။ဆိုတော့ဒီနံပါတ်1နီလန်ထွက်ပေါက်မှုရှိတဲ့နီလန်ပေါ့ခင်ဗျာ
။ဟုတ်ပါတယ်။
တတိယနီလန်ကဆက်ပေါင်းတတိယနီလန်ဘာလုပ်မလဲ
။ I believe that is also a dead end. I am sorry because many of the people that I work with this is their dearest dream. I just don't think it's going to happen. Now what I think
ဟုတ်ပါရဲ့ဒါကပဲထွက်ပေါက်မရှိတဲ့လမ်းမှာကျွန်တော်နဲ့တွဲပြီးအလုပ်လုပ်နေတဲ့သူတွေအများစုကဒီနည်းလမ်းကိုအားထားပြီးစိတ်ကူးနေကြတာပါဒါပေမဲ့ဒီနည်းကမဖြစ်နိုင်ဘူးလို့ပြောရတာကတော့ဝမ်းနည်းစရာကောင်းပါတယ်အခုကျွန်တော်အနေနဲ့အရေးကြီးဆုံးလို့ယူဆထားတာကတော့ဖွဲ့စည်းပုံကိုကျွန်တော်တို့ပြန်ပြင်ရမယ်လုံးဝအစ်စ်ပြန်ရေးဖို့မဟုတ်ပါဘူးပြန်ပြင်ရမယ်ဒါပေမဲ့ပြန်ပြင်တာကိုပုံမှန်လုံရိုးလုံစင်ရဲ့ပြင်ပမှာပြင်ဆင်ရမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ဆွေးနွေးပွဲတွေကတစ်ဆင့်ပြင်ရမှာဖြစ်ပါတယ်တကယ်တော့ဒီနည်းနဲ့ဖွဲ့စည်းပုံပြင်ဆင်တာကဘာမှလည်းအတော်လေးတွေ့လာရတဲ့နည်းလမ်းမှာပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံတွေမှာအဲ့ဒီပြည်တွင်းစစ်ကိုအဆုံးသတ်ရေးအတွက်ဆွေးနွေးကြတဲ့အခါအစိုးရကနေဖွဲ့စည်းပုံကိုပြန်ပြင်ဖို့ကန့်လန့်ပြီးဖြေရှင်းတာတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေလိုချင်နေတဲ့နိုင်ငံရေးအရာအပေးအယူလုပ်ဖို့ဆိုတာကလည်းဒီမိုကရေစီကိုလိုချင်သူတိုင်းကဖြစ်စေချင်တဲ့ကိစ္စတစ်ခုပါတိုင်းရင်းသားတွေနဲ့ဆွေးနွေးပွဲတွေအောင်မြင်ဖို့ကိုလိုလားနေကြတာပါ
ဒါပေမဲ့ဘမခဝီလျံစစ်တပ်ရဲ့စိတ်ထဲမှာကသူရဲ့ mindset ကတိုင်းသားအင်အားစုကိုဆွေးနွေးဖို့ဆွေးနွေးဖက်လို့တကယ်မြင်ပါရဲ့လားမဖြစ်စလောက်ရန်သူတွေဒါတွေကိုငါတို့ဆွေးနွေးစရာမလိုဘူးအင်အားနဲ့ချင်းမှုပြိုင်ရင်ရတယ်လို့ပဲတစ်ချိန်လုံးဒီလိုပဲယူဆလာကြရတာမဟုတ်ဘူးလားခင်ဗျာ
That has yes that has certainly been the traditional attitude that instead of trying to listen to the ethnic minorities concerns and compromise with them their approach was
ဟုတ်ပါတယ်ဒါအမှန်တကယ်ပဲအစင်လာထားရှိလာတဲ့စစ်တပ်ရဲ့သဘောထားပါသူတို့ကတိုင်းရင်းသားတွေရဲ့သဘောထားဆန္ဒကိုနားမထောင်ပဲအပေးအယူမလုပ်ပဲတပ်ဖြတ်ချေမှုန်းကိုပဲကြိုးစားခဲ့ကြတာပါအခုခါမှာတော့စစ်တပ်ရဲ့မှန်ကန်တဲ့စိတ်နေသဘောထားကဘယ်လိုတွေရှိနေတယ်လဲဆိုတာကျွန်တော်တို့တကယ်ကိုမသိနိုင်ပါဘူးကျွန်တော်တို့သိနိုင်တာကစစ်တပ်ကလက်ရှိအစိုးရရဲ့ပြည်ရင်ပြောင်းလဲမှုတချို့ကိုခွင့်ပြုထားတယ်ဆိုတာပဲဖြစ်ပါတယ်ဘယ်တိုင်းတားဒီဆက်လက်ခွင့်ပြုသွားမလဲဆိုတာတော့မသိနိုင်ပါဘူးဒါကြောင့်ဒီပနာမအဆင့်မှာအရသာအစိုးရရဲ့ NLD ရဲ့တိုင်းရင်းသားအင်အားစုတွေကစစ်တပ်ရဲ့အာဏာကိုတိတိကျကျကြီးရှော့ချပြဖို့ကြိုးပမ်းကြမယ်ဆိုရင်တော့အာဏာသိမ်းမှုတရက်ပေါ်ပေါက်လာလိမ့်မလားဆိုတာစိုးရိမ်စရာဖြစ်ပါတယ်။ဒါပေမဲ့ဒါကိုအကြောင်းပြပြီးပြည်ရင်ပြောင်းလဲရေးတွေမလုပ်တင်ဘူးဆိုပြီးရှောင်လွှဲနေစရာလည်းမလိုပါဘူး။ပြည်ရင်သမားတွေဘက်ကအလွန်ကြုံလွတ်လာရင်တော့တမျိုးတမျိုးဖြစ်သွားနိုင်ပါတယ်။အခြားတစ်ဖက်မှာတော့တိုင်းရင်းသားတွေနဲ့အပြစ်ခတ်ရစဲရအောင်စစ်ဆိုးရကိုနိုင်ကအပေးယူလို့လက်ရောထားခဲ့တာတွေရှိပါတယ်။ဆိုတော့အခုဆက်လုပ်ရမှာကဒါကိုအခုခါတိုးချက်ပြီးတိုင်းရင်းသားအခွင့်အရေးဆိုင်ရာတွေကိုစွန့်ဝင်ညှိနှိုင်းမှာစစ်တပ်ကိစ္စကိုရှော့ရှော့ပေါ့ပေါ့ကင်တွဲပါအချိန်ကြာလာနဲ့အမျှဒီမိုကရေစီဆိုတာသူတို့အတွက်အန်တီရဲမဟုတ်ဘူးဆိုတာသူတို့ကိုရုံရုံပြပြစေမှာမဟုတ်ဘူးဆိုတာကိုသဘောပေါက်လာကြပါလိမ့်မယ်ဒီနည်းနဲ့ပဲစစ်တပ်ရဲ့အာဏာကြီးဆုံးမှုကိုတဖြည်းဖြည်းချင်းတက်မှတ်သွားနိုင်ပါလိမ့်မယ
်ဟုတ်ကဲ့အခုကျွန်တော်တိုင်းရင်းသားအရေးဖက်ဒရယ်အရေးဆိုတာကိုကြည့်ကြအောင်ပါခင်ဗျာစစ်တပ်ရဲ့အာဏာရှော့ပေါ့ရေးကိစ္စကိုဆန့်ကျင်နိုင်တာကစစ်တပ်ပဲရှိပါလိမ့်မယ်Federal ရေးကိုလက်မခံနိုင်သူတွေကပူတောင်းများအောင်မယ်လို့တွေ့သူတချို့လည်းရှိကြပါတယ်။လူများစုဗမာတွေဗမာတိုင်းရင်းသားတွေအထက်ကတချို့ကသူတို့ဟာတိုင်းရင်းသားတွေထက်စားတယ်၊လူ့အိမ်များတယ်၊ဒါကြောင့်အခွင့်အရေးအဖြစ်ပိုရသင့်တယ်လို့ယူဆထားသူတွေရှိနေပါတယ်။ဒီလိုစိတ်နေသဘောထားကိုပြင်ဖို့ကရောလွယ်ပါရဲ့လား။တော်တော်ပြင်ရအောင်ပါပါခင်ဗျာ
။ I agree with this completely. This has been at the root of the problem that it is of course absolutely not the case.that all Burman people look down on the
ethnic. ဒါကျွန်တော်အနေနဲ့လုံးဝသဘောတူပါတယ်။ဒါကပြည်ထနာရဲ့ဇင်းမြစ်ပါ။ဒီသဘောထားဟာဗမာလူမျိုးစုမှာရှိနေတာထက်စစ်ဘက်ခေါင်းဆောင်တွေကမှပြစ်တင်နေတဲ့သဘောထားဖြစ်ပါတယ်။တိုင်းရင်းသားတွေဟာသူတို့ထက်အစင်းနေတယ်။ဒါကြောင့်အစိုးရပိုင်းဌာနတွေမှာသူတို့နဲ့တန်းတူခွင့်ရမရတင်ဘူးလို့မြင်နေကြပါတယ်။ဒါကလုံးဝပြောင်းလဲပြစ်ရမယ်သဘောထားဖြစ်တယ်လို့လည်းကျွန်တော်ထင်ပါတယ်။ဒီချိန်ထဲမှာပဲဒီသဘောထားတွေစတင်ပြောင်းလဲလာစပြုနေပြီဆိုတာကိုလည်းကျွန်တော်တွေ့ရပါတယ်။အစိုးရတာဝန်ရှိသူတွေတိုင်းဒေသကောင်ဆောင်တွေနဲ့ဆွေးနွေးနေတာတွေ UNFC လို့ခေါ်တဲ့တိုင်းဒေသဖက်ဒရယ်ကောင်စီနဲ့ဆွေးနွေးတာတွေလည်းတွေ့လာရပါပြီ။ပြီးခဲ့တဲ့နှစ်အနည်းငယ်ကဆိုရင်ဒါမျိုးတွေမတွေ့ခဲ့ရပါဘူး။စစ်တပ်အနေနဲ့တိုင်းဒေသတွေကလည်းသူတို့ရဲ့အမိန့်အနာကိုနာခံရမယ်ဆိုတဲ့သဘောထားမျိုးပဲရှိခဲ့ကြတာပါ။အခုတော့အရက်ဖက်ဆွေးရကောင်ဆောင်တွေဘက်ကဖက်ဒရယ်ကိုထိုက်သင့်လက်ရောမယ်သဘောထားတွေလည်းတွေ့လာရပါပြီ။ဘယ်တိုင်းတားဒီလက်ရောမလဲဆိုတော့ကျွန်တော်လည်းမသိပါဘူး။စစ်တပ်ကိုနောက်ပြန်တွန်းပြစ်ရွှေ့ပြစ်ဖို့တော့မဟုတ်ပါဘူး။ဒီလိုမလုပ်ဘဲတိုင်းရင်းသားတွေကိုလက်ရောမှုတချို့လွန်နိုင်မှုသူတို့ညှိနှိုင်းနေကြပြီလို့ထင်ပါတယ်
။ Federal ပုံစံကိုအထိုက်လျောက်လိုက်လျောမယ်ဆိုလို့ကျွန်တော်ဒီမှာမေးချင်တာကကမ္ဘာပေါ်မှာ Federal နိုင်ငံချင်းလဲပုံစံချင်းကွဲလွဲတာတွေအများကြီးတွေ့ရပါတယ်။ဥပမာ American ပြည်ထောင်စု Australia စသဖြင့်သူတို့မတူကြဘူးလို့ထင်ပါတယ်။ဘယ်အပေါ်မှာအခြေခံပြီးကွဲလွဲသလဲဆိုတာလည်းနည်းရှင်းပြပါအောင်ခင်ဗျာ
The definition of a federal country is the constitution divides power between the central government and the states.
ဖရနငါဆိုတဲ့အဓိပ္ပာယ်ကဘဟုဆူရနဲ့ပြည်နယ်ဆူရတို့ကြားအာဏာကိုဖွဲ့စည်းပုံမှာခွဲဝေပေးထားခြင်းပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကနေဒါအော်စတြေးလျတို့မှာဒီလိုပဲခွဲထားပါတယ်။မြန်မာနိုင်ငံလည်းစစ်မှန်တဲ့ဖရဖြစ်လာရင်ဒီလိုပဲလုပ်ရပါလိမ့်မယ်။ဒီနေရာမှာမေးစရာကတော့ဘာအတွက်အာဏာကိုဒီလိုခွဲဝေရတယ်လဲဆိုတာပဲဖြစ်ပါတယ်။မြန်မာနိုင်ငံလိုကိစ္စမျိုးမှာတော့မတူကွဲပြားသောတိုင်းရင်းသားလူမျိုးစုတွေပါရှိနေလို့ဖြစ်ပါတယ်။ဒီတိုင်းရင်းသားတွေကိုတစုံတစ်ခုသောအတိုင်းအတာထိကိုယ်ပိုင်စီမံအုပ်ချုပ်권ပေးရရမှာဖြစ်ပါတယ်။ဒါပေမဲ့ဖက်ဒရယ်နိုင်ငံတိုင်းမှာတော့ဒီလိုမဟုတ်ပါဘူး။ဥပမာအော်စတြေးလျမှာဒါမျိုးတိုက်တွေ့ရမှာမဟုတ်ပါဘူး။ဒါကတခြားအကြောင်းကြောင့်တောင်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပုံစံကတော့စိတ်ဝင်စားစရာကောင်းပါတယ်။အစောပိုင်းကာလတွေတုန်းကတော့မတူကွဲပြားတဲ့ယဉ်ကျေးမှုဒလိတွေကြောင့်ဒီလိုခွဲဝေခဲ့တာပါ။ပြည်နယ်အလိုက်လူထုတစ်ခုနဲ့တစ်ခုယဉ်ကျေးမှုတွေတိုက်ကိုကွဲလွဲပါတယ်။တောင်ကယ်လိုရီနားကလူတွေနဲ့မက်ဆာချူးဆက်ကလူတွေရဲ့ယဉ်ကျေးမှုတွေဟာတိုက်ကိုကွဲလွဲပါတယ်။ဒါကြောင့်လဲသူတို့ကတချို့ကိစ္စတွေအတွက်ပူးပေါင်းလှုံ့ဆော်လို့ကြရပေမဲ့ကျန်တဲ့ချုပ်ကိစ္စတွေကိုတော့တိကျဆောင်ရွက်ဖို့လိုလားခဲ့ကြပါတယ်။အချိန်ကာလကြာမြင့်လာတာနဲ့အမျှအမေရိကန်တွေဟာအချင်းချင်းယဉ်ကျေးမှုချင်းရောထွေးပေါင်းစည်းလာပါတယ်။ဒီအတွက်ကိစ္စတော်များများမှာငြင်းချမ်းစွာဖြစ်ထွန်းလာခဲ့တာပါ။ဆိုတော့ ဒါကဘာမှပြဿနာမရှိပါဘူးအတင်းအကျပ်လှုံ့ဆော်ချက်တစုံတရာမရှိဘဲနဲ့ပေါင်းစည်းလာခြင်းဟာသူ့တဘာဝအလျောက်ဖြစ်ထွန်းလာမှုတစ်ခုပါဒါကြောင့်အမေရိကန်ဖက်ဒရယ်စနစ်ဟာမတူကွဲပြားတဲ့ယဉ်ကျေးမှုပြဿနာကိုဖြစ်ရှင်းဆောင်ရွက်ဖို့တိတ်မလို့တော့ပဲဖြစ်လာခဲ့ပါတယ
်ဆိုတော့မြန်မာနိုင်ငံမှာဆိုရင်တော့လက်ရှိအခြေအနေမှာမတူကွဲပြားမှုကိုဘယ်အတိုင်းအတာထိလိုက်လျောခွင့်ပြုထားသင့်တယ်လို့ဘာမှကထင်ပါလဲ
Right well so the way the federal systems work is we ask ourselvesOn what issues do we really need to be united? And on what issues is it all right for us to be different?
ဖရက်စနစ်လောက်ဖြစ်ဖို့အတွက်ဆိုရင်ငါတို့ကဘယ်အရေးကိစ္စတွေကိုအမှန်တကယ်ပေါင်းစည်းဖို့လိုအပ်တယ်လဲ။ဘယ်ကိစ္စရတွေကိုတော့ခွဲခြားလုပ်ကံကြမလဲဆိုတာကိုယ့်အကူဥစွာမေးကြည့်ကြရပါလိမ့်မယ်။ဖရက်နိုင်ငံမှာတချို့ကိစ္စကိုပူးပေါင်းဖို့လိုအပ်ပေမဲ့ကိစ္စရအားလုံးမှာပူးပေါင်းဖို့လိုအပ်ချင်မှလည်းလိုအပ်ပါလိမ့်မယ်။ပြည်နယ်အဆင့်မှာတကယ်ဆောင်ရွက်နိုင်ရင်ဆောင်ရွက်ခွင့်ပေးရပါလိမ့်မယ်။မပူပေါင်းရင်မဖြစ်တဲ့ကိစ္စမျိုးမှာဖက်ဒရယ်အဆင့်ဘ ਹੁ အဆင့်ကလှုံ့ဆော်နေပါတယ်။ဥမာပြပစစ်ပွဲတွေတက်ခတ်ဖို့တပေါင်းတစ်စီးတည်းသောစစ်တပ်တစ်ခုလိုအပ်ပါတယ်။ဒါပေမဲ့ယဉ်ကျေးမှုပိုင်းကျတော့ပြည်နယ်အလိုက်ကိုလက်မှုတွေရှိနိုင်ပါတယ်။အခွန်အခောက်ကိစ္စ၊တဘောတရံစာရကိစ္စစတာတွေမှာကျတော့အားလုံးကိုနေပြည်တော်ကပဲချုပ်ကင်ထားလို့မရပါဘူး။မြန်မာပြည်လူနိုင်ငံမျိုးမှာဆိုရင်တချို့တဝက်ဟာနေပြည်တော်ကိုသွားပြီးကြံတချို့တဝက်ကလည်းဒေသဆိုင်ရာကခံကွက်ပြီးသူတို့ဒေသအတွက်လမ်းတံတားဆေးရုံစာရီကိုဆောက်လုပ်ပေးနိုင်ပါလိမ့်မယ်
။ဆိုတော့ဒါ unity and diversity ဆိုတဲ့သဘောပေါ့ခင်ဗျာ
။ Right. So, it's unity and diversity, it's also diversity and unity. And the simplest is that essentially what I just said.
ဟုတ်ပါတယ်ဒါ unity and diversity တနည်းပြောရရင်တော့ diversity ရဲ့ unity ဖြစ်ပါတယ်။အလွယ်ဆုံးပြောရရင်တော့အဓိကကျွန်တော်ခုနကပြောခဲ့သလိုပါပဲ unity လို့ဖို့လိုအပ်တဲ့အရေးကြီးတဲ့ကိစ္စဖြစ်တဲ့ညီညွတ်လိုအပ်မဲ့ကိစ္စဖြစ်တဲ့ဆိုရင်ဒါပူးပေါင်းညီညွတ်ရမယ်။ generally အားလုံးကိုတော့ခွဲလို့လို့ရပါတယ်။တစုတစ်ပေါင်းနဲ့လှုပ်တာကမလှုပ်မဖြစ်တဲ့အရေးကြီးတဲ့ကိစ္စတွေလောက်ကိုပဲပေါင်းပြီးအားလုံးကိုပေါင်းစီလုံးနေဖို့တော့မလိုအပ်ပါဘူး။ညဉ့်ဉန်းစွာအတူနေနိုင်ကြသမျှမတူခွဲပြားမှုဟာပြဿနာမရှိနိုင်ပါဘူး။